ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စတာတောမတ်အိုဟေကင်ဒနာဟာဒီကနေ့မနေ့မှရန်ကုန်ကိုရောက်ပြီးတော့ညနေပိုင်းမှာတော့မြန်မာအစိုးရရဲ့နိုင်ငံညာရေးဝန်ကြီးပြည်ထရေးဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မစ္စတာကင်ဒနာဟာဒီကနေ့ဩဂုတ်လ27ရက်နေ့တနင်္ဂနွေနေ့ကနေပြီးတော့လာမယ့်ဩဂုတ်လ25ရက်ကြာသပတေးနေ့ထိတိုင်အောင်နေထိုင်မယ့်မြန်မာပြည်ခီးစဉ်အတွင်းမှာမြန်မာဒီမိုကရေစီရေးခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဒါဟာအရက်သားအစိုးရပြောင်းပြီးမှလူအခွင့်အရေးအခြေအနေတွေကိုပထမဆုံးလာရောက်လည်လာတဲ့ခရီးစဉ်လည်းဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့မတင်းသီရီကဆက်ပြောပြမှာပါရှင်
။ဟုတ်ကဲ့ပါရှင်။မစ္စတာကင်ဒနာဟာဒီကနေ့မနက်၈နာရီ50ကရန်ကုန်ကိုရောက်ခဲ့ပြီးနေပြည်တော်ကိုထိုက်ရိုက်သွားခဲ့ရမှာညနေ၄နာရီမှာတော့မြန်မာအစိုးရအဖွဲ့ကနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့ပထမဦးဆုံးတွေ့ဆုံခဲ့ပါတယ်။အဲ့ဒီနောက်မှာတော့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုနဲ့အတူဒုရဲချုပ်တို့နဲ့တခါထပ်မံတွေ့ဆုံပြီးအခုညပိုင်းမှာတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနညွှန်ချုပ်ရဲ့ညစာစားပွဲကိုမစ္စတာကင်တန်နာတက်ရောက်ခဲ့ပါတယ်။မနေ့ဖက်မှာမစ္စတာကင်တန်နာဟာနောက်ထပ်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့ထပ်မံတွေ့ဆုံဖို့ရှိတယ်ဆိုပေမဲ့ဘယ်သူနဲ့အတိအကျတွေ့မယ်ဆိုတာကိုတော့ရန်ကုန်အခြေစိုက်ကုလသမဂ္ဂရုံးကအတည်ပြုပြောဆိုတာမရှိသေးပါဘူး။တခါမနေ့ဖက်မှာဒုတိယအကြိမ်ဖြစ်ကျင်းပမယ့်လွှတ်တော်အစည်းအဝေးကိုလေ့လာသူအနေနဲ့မစ္စတာကင်တန်နာတက်ရောက်မယ်လို့ကုလသမဂ္ဂကသူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားသလိုမစ္စတာကင်တန်နာဟာဩဂုတ်လ23ရက်အင်္ဂါနေ့မှနေပြည်တော်ကနေရန်ကုန်ကိုပြန်မှမို့မနေ့ဖက်လွှတ်တော်အစည်းအဝေးထဲကိုသွားနိုင်တယ်လို့လည်းတော်တော်များများကခန့်မှန်းနေကြပါတယ်။တခါလာမယ့်ဩဂုတ်လ24ရက်ဗုဒ္ဓဖူးနေ့မှာတော့ရန်ကုန်ကဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာဒေါအောင်ဆန်းစုကြည်နဲ့အတူ NLD ဗဟိုအလုပ်အမှုဆောင်ဖွဲ့ရင်းနေနဲ့မှာမစ္စတာကင်တန်နာတွေ့ဆုံမှုစီစဉ်ထားသလို NLD ပါတီရဲ့ရှင်းနေအဖွဲ့နဲ့လည်းတည်တံ့ထပ်မံတွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီမှာ NLD ပါတီကရှင်းနေတွေပြုစုထားတဲ့လူအခွင့်အရေးဆိုင်ရာမှတ်တမ်းကိုမစ္စတာကင်တာနာနဲ့ဆွေးနွေးတင်ပြဖို့ရှိတယ်လို့ NLD ပါတီကပြောခွင့်ရသူဦးညာဝင်းကပြောပါတယ်
။ကျွန်တော်တို့အနည်း20ကျော်လူအခွင့်အရေးချိုးဖောက်ခံရတာအလုံးပါတယ်လို့တော့ကျွန်တော်အမှန်မခံဘူး။ NLD ပါတီကမှဖိနှိပ်ခဲ့တာတွေနဲ့ပတ်သက်တာ NLD ပါတီကိုဖြိုခွင်းဖို့ကြိုးစားတာတွေနဲ့ပတ်သက်တာအဲ့ဒါတွေကိုတော့ရှင်းပြပါမယ်။တိုင်းရင်းသားကိစ္စကလည်းတည်ကြဖြစ်ပါလိမ့်မယ်။မစ္စတာကန်ဒနာကဒီကိုမလာခင်သူအစီရင်ခံစာတောင်တင်ပါတယ်။အဲ့ဒီတင်တဲ့အစီရင်ခံစာမှာဗမာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတော်ပြည့်ပြည့်စုံပါတယ်လို့ကျွန်တော်သိတယ်။အဲ့ဒါလို့ပြည့်ပြည့်စုံ report လုပ်နေတဲ့ပုဂ္ဂိုလ်ကိုလက်ရှိအစိုးရကဝင်ခွင့်ပေးတယ်၊နောက်တွေးခွင့်တွေပေးတယ်ဆိုတာဟာလက်ရှိအစိုးရအနေနဲ့လည်းပြုပြင်ပြောင်းလဲမှုအတွက်စင်းစင်းဖြစ်နေတယ်လို့အဲ့ဒါလိုညင်ရပါတယ
် NLT ပါတီကပြောခွင့်ရသူဦးညာဝင်းကမစ္စတာကင်တာနာနဲ့သူတို့တွေ့မဲ့အစီအစဉ်ကိုပြောပြခဲ့တာပါရှင်ဒီအပိုင်းတွေချင်းမြန်မာနိုင်ငံထဲမှာတိုးတက်မှုရှိရဲဆိုရယ်နိုင်ငံရေးမြင့်ကွင်းတွေတွေ့ရတယ်လို့လည်းသုံးသပ်နေကြပါတယ်ဒါကလည်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တို့တွေ့တာတခါဒေါအောင်ဆန်းစုကြည်ကအစိုးရဦးစီးကျင်းပတဲ့ဆွေးနွေးပွဲကိုတွားရောက်ခဲ့တာတွေဟာကောင်းတဲ့ဘက်ကိုဥတီတဲ့အလားအလာတွေလို့ဆိုနေကြတာပါဒါကြောင့်မလို့အခုမြန်မာနိုင်ငံကိုရောက်နေတဲ့မစ္စတာကင်တာနာကိုအရင်စစ်အစိုးရလက်ထက်တုန်းကလို့မဟုတ်ဘဲနဲ့လွတ်လွတ်လပ်လပ်ပို့ပြီးတွားလာလေ့လာခွင့်ရှိဖို့လိုမယ်လို့ CRPP အဖွဲ့ရဲ့အတွင်းရေးမှူးဦးအေးတာအောင်ကပြောသလိုသူတို့နဲ့မစ္စတာကင်တာနာတွေ့ဖြစ်မယ်ဆိုရင်လည်းနိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းအခြေအနေတွေလက်ရှိတိုင်းဒေသတွေမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုကိုပြောပြဖို့စီစဉ်ထားတယ်လို့ပြောပါတယ်
။ဒါနဲ့နေစားဒေသပေါ့တိုင်းရင်းသားဒေသတွေထိသွားနိုင်လိမ့်မယ်လို့တော့ကျွန်တော်ပြောလဲမထားဘူး။အဲအများဆုံးပေါက်ခွင့်ပေးမယ်ဆိုရင်အဲနိုင်ငံရေးအကျဉ်းချနေတဲ့အကျဉ်းသားတွေနဲ့တွေ့ခွင့်ပေးတာမျိုးအကျဉ်းတောင်ရှုပ်ဖို့ပေါက်ခွင့်ပေးတာမျိုးတော့ပဲအဲပေါက်ခွင့်ရလိမ့်မယ်လို့ထင်ပါတယ်။
CRPP အဖွဲ့ကကြွေးရမှုဦးအေးတာအောင်ပါရှင်ဒီကနေ့ဩဂုတ်လ21ရက်နေ့ကနေ25ရက်နေ့အထိ5ရက်ကြာခီးစဉ်အတွင်းမစ္စတာကင်တန်နာဟာတခြားနိုင်ငံရေးပါတီတွေတိုင်းရင်းသားအဖွဲ့တွေလူ့အခွင့်အရေးဆိုင်ရာလှုပ်ရှားမှုအဖွဲ့တွေနဲ့တွေ့မယ်ဆိုတာမျိုးကိုတော့ဒီနေ့အထိဘယ်အဖွဲ့ကမှအကြောင်းကြားတာမရှိသေးပါဘူးဒါကလည်းဒီနေ့ဟာတနင်္ဂနွေနေ့ရုံးပိတ်ရက်ဖြစ်တာမို့မနေ့ဖန်တနင်္လာနေ့မှာသိနိုင်စရာရှိရဲလို့အမျိုးသားဒီမိုကရေစီအင်အားစု NTF ပါတီရဲ့ခေါင်းဆောင်ဒေါက်တာတန်းကြီးကခန့်မှန်းပါတယ်
ဒီကနေ့ဒီတော့အကြောင်းမကြားသေးပါဘူးခင်ဗျာ။အခုလုံနေရခံရတာအများကြီးကျွန်တော်တို့အတွက်ဒါလုတ်တာခံရရှိတယ်ဆိုတော့ဒါအားလုံးသိတဲ့အတိုင်းပါပဲ။ဒါကိုကျွန်တော်တို့ကမေးလိုက်ရင်လည်းဒီတိုင်းပဲကျွန်တော်ပြောမှာပါ။ဖြစ်နေတဲ့ကိစ္စမျိုးမှာနော်။ဒါကတော့ဟလာရပ်တင်တယ်နော်။လူပြဿနာမျိုးကနော်။စီးစီးစီးနဲ့ဟလာငင်းငင်းချမ်းချမ်းနဲ့စီးစင်းသွားတယ်။ဒါလောက်ပဲကျွန်တော်တို့ပြောလို့ရမှာ။အခုလက်ရှိအခြေအနေမျိုးကိုကျွန်တော်တို့အားလုံးပေါ့နော်။ဆက်ဆိုင်သူအားလုံးပေါ့။ဆိုတာကကျွန်တော်နိုင်ငံရေးပါတီတွေပါဝင်ပေါ့နော်တခြားနိုင်ငံရေးအင်အားစုတွေရောနောက်တော့ဒီအနာပိုင်းဖွဲ့စည်းများရောကိုယ့်အပိုင်းရောဒါနားလည်မှုတည်ဆောက်နေတဲ့သဘောထားမျိုးကိုဆက်ပြီးတော့ကျွန်တော်တို့အသေးဆောင်သွားနိုင်မယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဒီနိုင်ငံရေးအကျဉ်းသားပြဿနာအားလည်းပဲ
NTF party ကဒေါက်တာတန်ကြီးမှရှင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကိုယ်စားလှယ် Mr. Kentana ဟာအရင်စစ်ဆိုရလက်ထက်ကမြန်မာနိုင်ငံကို၃ချိန်လာခဲ့ဘူးသလိုသူ့ရဲ့နောက်ဆုံးခီးစဉ်ဖြစ်ခဲ့တဲ့2010ခုနှစ် February လအပြီးမှာတော့စစ်ကောင်းဆောင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂကစုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုဖွဲ့ပြီးစုံစမ်းဖို့ Mr. Kentana ကလူအခွင့်အရေးကောင်စီကိုအကြံပြုထားတာလည်းဖြစ်ပါတယ်ရှင်။